Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်အောက်တိုဘာလ13ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်တည်ရင်ကြညပါစီခင်ဗျာအာဆီယံဘုံသဘောတူညီချက်5ချက်ကိုအပြည့်အဝအကောင့်တွေဖော်ဖို့ EU ကစစ်ကောင်စီကိုတောင်းဆိုလိုက်တဲ့တဲ့နဲ့အတူအမေရိကန်ရဲ့ကြွေးယူခွင့်ပမာဏကိုရေတိုအတွက်အောက်လူတော်ကတွန်းမြင့်လိုက်တာ Facebook ဝန်ထမ်းဟောင်းအထက်လူတော်မှထွက်ဆိုထားတာနဲ့ဆိုင်တဲ့မှတ်တမ်းတွေကိုသိသိထားဖို့အထက်လူတော်ကော်မတီဥက္ကဋ္ဌတူကဇဂဘတ်ကိုတောင်းဆိုလိုက်တဲ့တဲ့အပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာတဲ့တွေကိုဥဒမောင်းတန်းနဲ့ကျွန်တော်ကြော်သိပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဖန်စီခံသတင်းသမားတွေဖြစ်ကြတဲ့ VOA မြန်မာပိုင်းရဲ့စောင်းမားရှင်ဦးစီသူအောင်မြင့်နဲ့ BBC Media အရှင်ခန်စားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ခိုင်တို့ဟာဒီကနေ့ရုံးထုတ်ပါတယ
်ဒါနဲ့ဒီနေ့မရှိဖြစ်ပါဘူးဘုကကတရားရုံးနဲ့ထုံးစံအတိုင်းနဲ့စီမံခန့်ခွဲမှုကိုစီမံလုပ်ပြီးတော့မှလာမယ့်26ရက်နေ့ပြန်ချင်းနေဆရာစီသူအောင်မြင့်နဲ့လည်းပြည်တယ်မှာဟိုမတ်ထက်ခိုင်နဲ့လည်းပြည်တယ်မက်ပြန်ကြတော့မင်းတော်တို့ဒီတရားရုံးမှာဆွဲထားတယ
်နောက်ပြီးတော့ဒီကချင်ပြည်နယ်လီရိုလမ်းရဲ့ရွှေတူးဖော်တဲ့လုပ်ငန်းတွေထွက်ခွာသွားကြဖို့ KIA တပ်မဟာနှစ်ကသတိပေးလိုက်ပါတယ် MMDA ကိုကန်တိုက်ကစစ်တပ်ဗျူဟာဂုံးကိုတွားပြီးတော့တိုက်တဲ့မုံဂိုတိုက်ပွဲအကြောင်းကိုလည်းနားဆင်ရမှာပါ။နောက်မြန်မာအာဆီယံအရေးထိုင်းနိုင်ငံသားရဲ့ဝင်ကြီးဟောင်းကစစ်ကဲအမြင်ကိုလည်းဆက်သွယ်မေးမြန်းကြမှာအပြည့်စုံနားဆင်ရပါမယ်ရှင်။အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတမောင်တန်းတို့ကကြေညာပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ငွေချေးယူနိုင်တဲ့ပမာဏသတ်မှတ်ချက်ကိုရေဒီယိုကာလအတွက်တိုးမြင့်ဖို့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပါတယ်။ထောက်ခံမဲ219မဲကန့်ကွက်မဲ206မဲနဲ့အင်္ဂါနေ့အလှူတော်စီဝေတွင်ဆုံးဖြတ်ခဲ့တာပါအဲ့ဒီဆုံးဖြတ်ချက်အရအစိုးရအနေနဲ့ပေးဆက်ရမယ့်ဂျေးမြူတွေကိုဒီဇင်ဘာလအထိဆက်ပေးသွားနိုင်မှာဖြစ်ပါတယ်ဥရီချန်းကိုပြီးခဲ့တဲ့သတင်းပတ်မှာအထက်လူတော်ကအတည်ပြုခဲ့ပြီးတဲ့နောက်အခုအလှူတော်ကလည်းအတည်ပြုလိုက်ပြီးဖြစ်တဲ့အတွက်လက်ရှိသတ်မှတ်ထားတဲ့ကန့်သက်အကြေးပမာဏ 28.4 ထရီလီယံကနေဒီဇင်ဘာလ3ရက်နေ့ထိနောက်ထပ်ဒေါ်လာ480ဘီလီယံထပ်ပြီးတော့တိုးမြင့်ခွင့်ရသွားပါတယ်ဒီဥပဒေကြမ်းကိုဥပဒေအဖြစ်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးပြဋ္ဌာန်းရပါမယ်။ဒါပေမဲ့လည်းအခုဥပဒေဟာယာယီပဲဖြစ်ပြီးဒီဇင်ဘာလမှာထပ်ပြီးတော့ကင်တွယ်ဖြည့်ဆင်းကြရမှာပါ။ Republican တွေကတော့သူတို့ရဲ့ထောက်ခံမဲမပါပဲဒီမိုကရက်တွေကိုယ့်ဘာသာဖြည့်ဆင်းရမယ်လို့ပြောထားပါဗျ
။ကောင်စီစစ်စစ်မှုနှေးကွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီး American သမ္မတဂျိုးဘိုင်ဒန်ဟာတင်မောင်းကုမ္ပဏီတွေအကြီးဆုံးလက်လီအယောင်းကုမ္ပဏီတွေစိတ်ကားအလုပ်သမားတမကတွေနဲ့ American အချိန်ပုံတူးနေမှာဆွေးနွေးဖို့ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးလုံသားရှားပါမှုနဲ့စားသုံးသူတွေရဲ့ဝယ်လိုအားတက်လာတာတွေကြောင့်အယောင်းဆိုင်တွေမှာပစ္စည်းတွေဈေးတက်ပြတ်လတ်နေတာနဲ့ကြုံနေကြပါတယ်။သမ္မတဘိုင်ဒန်ကအဲ့ဒီကိစ္စကိုကြိုက်ပြမှာဖြစ်ပါတယ်။ကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေတဲကတခုကတော့စိတ်ကမ်းတွေကနေကုန်စည်တွေကိုထုတ်ဖို့ကြံ့ကြာနေပြီးလူတွေစီကိုပစ္စည်းတွေရောက်အောင်လုပ်ရမယ့်စိန်ခေါ်ချက်တစ်ချက်ဖြစ်ကြောင်းအင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာကီကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဗိုလ်ထုနိုင်ငံသမ္မတဘိုင်ဒန်အဓိကအယောင်ဆိုင်လုံမှာကတော့ကုန်စည်စည်းစိမ်မှုနှေးကွေးပိတ်ဆို့နေတဲ့ကိစ္စဖြစ်ပြီးစိတ်ကမ်းတွေမှာအစိုးရကမလုပ်မလဲဆိုတဲ့အကြောင်းပဲဖြစ်ပါတယ်လို့ဂျန်ဆာကီကပြောပါတယ်။ကုန်စည်နှုန်းတွေတက်လာရတာကုန်စည်ထုတ်လုပ်ဖြန့်မှုနှေးသွားတာနဲ့ဝယ်လိုအားများလာတာနှစ်ခုပေါင်းရပ်လာဖြစ်ပေမဲ့အများအားဖြင့်တက်နေမယ်လို့တော့မမျှော်လင့်ပါဘူးလို့ဗန်နိုင်းဝန်ကြီးဂျန်နက်ဂျယ်လန်က CBS News သတင်းဌာနကိုပြောပါတယ်။ဒါပေမဲ့နောက်တစ်လနှစ်လအတွင်းမှာဈေးတွေကျသွားမှာတော့လည်းမဟုတ်ဘူးလို့သူကဆိုပါတယ်။
Facebook ကုမ္ပဏီရဲ့မမှန်ကန်တဲ့လုံဆောင်ချက်တွေကိုဖွင့်ချဖော်ထုတ်ခဲ့တဲ့ Francis Hogan ဒီကနေ့သတင်းဘက်ကအထက်လူတော်မှထွက်ဆိုတင်ပြခဲ့တာတွေနဲ့ဆက်ဆက်တဲ့မှတ်တမ်းတွေအားလုံးကိုထင်ထင်ထားဖို့အထက်လူတော်ကုသံရောင်းဝယ်ရေးဆိုင်ရာကုမ္ပဏီဥက္ကဋ္ဌ Maria Cantwell က Facebook အမှုဆောင်ရာရှိချုပ် Mark Zuckerberg ကိုအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ် Facebook ဟာအများပြည်သူ Federal အစိုးရစီကံထိန်းသိမ်းသူတွေနဲ့ဒီကော်မတီကိုလှည့်စားခဲ့သလားဆိုတော့ဒီကနေ့ထွက်ဆိုချက်ကနေတိတာတဲ့စိုးရိမ်မှုတွေပေါ်လာစေပါတယ်လို့ဒီမိုကရက်မတ်ကန့်ထွဲကပြောပါတယ်ဟော့ဂန်ရဲ့ထွက်ဆိုချက်မှာကိုကားပြောဆိုသွားခဲ့တဲ့ Facebook ကုမ္ပဏီအတွင်းသူတည်တနာဖြူချက်နဲ့ဆိုင်တဲ့အထောက်အထားမှတ်တမ်းအကြံပြုချက်စတာတွေတော့မကကလေးငယ်တွေနဲ့အသက်16နှစ်အရွယ်လူငယ်တွေအပေါ် Facebook ကုမ္ပဏီပိုင်းလူမှုကွန်ရက်မီဒီယာတွေရဲ့တက်ရောက်မှုဆိုင်ရာတွေးရှိချက်တွေကိုပါထင်ထင်ထားဖို့လွှတ်တော်မှကန့်ထွဲကတောင်းဆိုခဲ့တာပါ မြန်မာနိုင်ငံမှာလူဝင်ကြော်ရေးပေါ်အကြမ်းဖက်လူရက်တွေကျူးလွန်တာနဲ့ဆက်ဆက်တဲ့ Facebook အကောင့်တွေရဲ့မှတ်တမ်းတွေကိုထုတ်ပြန်ပြီးဖို့လဲပြီးခဲ့တဲ့လမှာအမေရိကန်တရားသူကြီးတူက Facebook ကိုညွှန်ကြားခဲ့ပါသေးတယ်။ပို့ကိုရေးဆိုင်ရာအကာအကွယ်ပေးဖို့ဆိုတဲ့အကြောင်းပြချက်နဲ့ Facebook ကအဲ့ဒီအချက်လက်တွေထုတ်မပေးတာဟာအပြောတစ်မျိုးအလုပ်တစ်မျိုးလုပ်ရဖဲဆိုပြီးတရားသူကြီးကပယ်ချခဲ့ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်နိုင်ငံကိုကိုဗတာပိတ်ဆို့ထားလိုက်တဲ့အတွက်မြောက်ကိုရီးယားနိုင်ငံဟာငတ်မုတ်ခေါင်းပါမဲ့အနေနဲ့အလားအလာအရှိဆုံးဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြောက်ကိုရီးယားဆိုင်ရာလူခွင့်ရေးကိုယ်စားလှယ်ကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကိုလည်းလျှော့ပေးသင့်ပါတယ်လို့ဗိုလ်ထုနေကသူကဆိုပါတယ်။မနေ့စောပိုင်းကစပြီးမြောက်ကိုရီးယားဟာနိုင်ငံတွင်းအဝင်အထွက်ကိုပိတ်ထားခဲ့တာကြောင့်စီးပွားရေးထိခိုက်ခဲ့ပြီးအဓိကကုန်သွယ်ဘက်တရုတ်နိုင်ငံနဲ့လည်းကုန်သွယ်ရေးကဖြူးဖြူးဖြောက်ဖြောက်ပဲရှိခဲ့ပါတယ်။မြောက်ကိုရီးယားမှာစားနပ်ရိက္ခာအကျတဲ့ရှိနေပြီလို့နိုင်ငံတော်ပိုင်း KCTV ကဂျွန်လတုန်းကဝန်ခံခဲ့ပြီးလေယာစိုက်ပျိုးရေးကဏ္ဍကလည်းဖုတ်လိုက်ဖြစ်နေတာကိုသတိပေးခဲ့ပါတယ်။အဒီလာမှာပဲခေါင်းဆောင်ကင်ဂျုံအန်ကစားနပ်ရိက္ခာအခြေအနေကကြက်တက်ထက်ကြက်လာနေတယ်လို့ပြောခဲ့ပါတယ်။သူ့ရဲ့ယူကလီးယားနဲ့တိုက်ချင်းပြစ်ဒုံးကျည်စီစဉ်ကြောင့်မြောက်ကိုရီးယားနိုင်ငံပေါ်နိုင်ငံတကာကအမျိုးမျိုးပိတ်ဆို့ရေးယူထားတာပါ။ငတ်မှုခေါင်းပါမှုတန်းအခမ်းရနိုင်ဆုံးကကလေးနဲ့တက်ကြီးရွယ်တွေဖြစ်ပြီးလူသားချင်းစာနာထောက်ထားမှုနဲ့အသက်ကယ်တင်ရေးအထောက်အကူလိုနေတဲ့အချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အဲဒီလိုပိတ်ဆို့အရေးယူထားတာတွေကိုပြန်လည်သုံးသပ်ပြီးရှော့ပေးတင်ပါတယ်လို့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်သိုမတ်ကင်ထာနာကတိုက်တွန်းလိုက်ပါတယ
်ဖြူရီကနေဘိုလူးညားဘက်တရုံတွေကိုဆက်ပြီးကြောပြနေပါတယ်မြန်မာအရေးအာဆီယံအထူးတန်တမန်နဲ့အတူတဘောဆက်သွယ်လှုပ်ဆောင်မှုအာဆီယံဘုံတဘောတူညီချက်၅ချက်ကိုအလင်းအမြန်မှန်မှန်ကန်ကန်အပြည့်အဝအကောက်အထည်ဖော်ဖို့စစ်ကောင်စီကိုဥရောပသမဂ္ဂ EU ကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုအာဆီယံအထူးတန်တမန်ပုံမှန်လာရောက်နိုင်ရေးစီစဉ်ဖို့သူတွေ့ကျင်သူတွေအားလုံးနဲ့လွတ်လွတ်လပ်လပ်တွေ့ဆုံနိုင်စေဖို့လိုအပ်တယ်ဆိုတာကိုလည်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာ EU ကထောက်ပြထားပါတယ်။အာဆီယံအထူးတန်တမန်ဘရူနိုင်းဒုတိယနိုင်ငံသားရဲ့ဝန်ကြီးအာရီဝန်ယူဆော့ဖ်မြန်မာနိုင်ငံလာရောက်ပြီးဘက်အားလုံးကတက်ဆိုင်သူအားလုံးနဲ့တွေ့ဆုံရင်းကိစ္စစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးတာတွေပြည်လည်မှုမရသေးတဲ့အချိန်မှာပဲ EU ရဲ့တိုက်တွန်းတောင်းဆိုချက်ထွက်လာတာပါမြန်မာနိုင်ငံမှာအဓိပ္ပာယ်ပြုဝတဲ့စစ်ဆက်ညှိနှိုင်းမှုဖြစ်ဖို့ဆိုရင်ပြည်သူ့တော်ကူစားပြုကော်မတီ CRPH ဂျာကာလာအမျိုးသားညွေအစိုးရ NUG လူမျိုးစုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေလက်ရှိအကျပ်အတဲအတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရဖို့ရည်ရွယ်လှုပ်ဆောင်နေတဲ့ဒီမိုကရေစီရေးလိုလားသူတခြားအစုအဖွဲ့တွေအပါအဝင်တက်ဆိုင်တဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းအားလုံးပါဝင်ရမယ်လို့ EU ကအလေးနဲ့ပြောထားပါတယ်။စတဲ့ဆိုကြတဲ့ကိုကတကယ်စစ်မှန်ပြီးအားလုံးပါဝင်တဲ့စစ်ဆက်ညှိနှိုင်းမှုမျိုးကသာလျှင်မြန်မာနိုင်ငံအတွက်ငြိမ်းချမ်းပြီးရေရှည်ခိုင်မာတဲ့အနာဂတ်ကူပေါပေါက်စေရေးအာမခံချက်ပေးနိုင်မှာဖြစ်တယ်လို့ EU နိုင်ငံသားရေးနဲ့လူမျိုးရေးမူဝါဒဆိုင်ရာအဆင့်မြင့်ကိုယ်စားလှယ် Joseph Borrell က EU ကိုစားထုတ်ပြန်ချက်ထဲမှာပြောထားပါတယ်။မြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေအရှိန်မြင့်လာတဲ့ပေါ် EU အနေနဲ့အထူးစိုးရိမ်နေလို့ပြောထားသလိုသမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူအားလုံးကိုချက်ချင်းနဲ့ချွင်းချက်မရှိတင်လွှတ်ပေးဖို့လည်း EU ကထပ်ပြီးတောင်းဆိုထားပါတယ် EU ရဲ့ဒီနေ့ထုတ်ပြန်ချက်ပေါ်စစ်ကောင်စီဘက်ကသုံးပြားတုံ့ပြန်ချက်ထွက်မလာသေးပါဘူ
းကျမ်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့ရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပို့ဆက်ဆေးသူ18,861 ယောက်ရှိခဲ့ပြီးပိုးတွေ့သူ1,953 ဦးရှိပါတယ်။ပိုးတွေ့ရာခိုင်နှုန်းက 8.3% ရာခိုင်နှုန်းမှာသေဆုံးသွားသူ34ဦးရှိပါတယ်။ဒီကနေ့ထိဆိုရင်တရားဝင်စီရင်အရပိုးတွေ့သူစုစုပေါင်း 4,305,000 ကျော်သွားပါပြီ။လူမှုကယ်ဆယ်စောင့်ရှောက်သူတွေကတော့တကယ်ဖြစ်နေတာတွေကတရားဝင်စီရင်ထက်များနိုင်စရာရှိတယ်လို့ပြောကြပါတယ်။2021အောက်တိုဘာလ2ရက်နေ့ထိကိုဗစ်ကာကွယ်ဆေးအလုံးပေါင်း23သန်းကိုမိတ်ဆွေနိုင်ငံများကရရှိခဲ့ပြီးနေမကုံမီနောက်ထပ်14တန်းကိုတရုတ်နိုင်ငံကရရှိမှာဖြစ်ပါတယ်လို့ကျန်းမာရေးဝန်ကြီးဌာနအင်တာနက်စာမျက်နှာကပြောထားပါတယ်။နေသအခြေစိုက်ဂျာပြအမျိုးသားညီညွတ်အစိုးရ NUG ကတော့ NUG နဲ့တိုင်းရင်းသားလက်နက်ကိုင်တပ်များအောက်မှာရှိတဲ့ဒေသတွေမှာကာကွယ်ဆေးထိုးမဲ့အစီအစဉ်အတွက်ဒေါ်လာသန်း300ရထားတဲ့အကြောင်းဗဒိုင်းဝန်ကြီးဦးတင်ထွန်းနိုင်ကိုကိုးကားပြီးစောက်ချနိုင် Morning Post တင်းစာကစက်တင်ဘာ22ရက်နေ့ကပြောပါတယ်။အကျိုးဝင်လူရည်အဖြစ် 16.68 ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပေးပြီးနှစ်ကုန်မှာ90ရာခိုင်နှုန်းထိုးပြီးဖို့ရည်မှန်းထားကြောင်းစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကမိုင်းနစ်သတင်းစာနဲ့အင်တာဗျူးမှာပြောထားတာကိုကျင်းပုံသတင်းစာကဒီကနေ့ပုံနှိပ်ဖော်ပြထားပါတယ်။ဒါပေမဲ့ကာကွယ်ဆေးထိုးပြီးဆေးလုံးပေါင်း 12,263,300 နှလုံးသာရှိတာကြောင့်တိုက်ပြည်လူရည်နဲ့ပြောရမှာ
ဆက်တက်တသမ၃၀၀ခန့်နှုန်းမှရှိတယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်ကုလသမဂ္ဂကဒီနေ့အကုန်တိုင်းပြည်တိုင်းရဲ့လူရည်ရဲ့၄၀ခန့်နှုန်းကိုကာကွယ်ဆေးထုတ်ပြီးရှိရမယ်လို့မှန်းထားတာပါရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ဆက်စပ်တဲ့သေဆုံးမှုရေတွက်ဟာဒီကနေ့မှဒုတိယမြောက်ရဲ့အဖြစ်အများဆုံးရေတွက်ရောက်ခဲ့ပါတယ်လွန်ခဲ့တဲ့၂၄ရက်တွင်
ကိုဗစ်19ရောဂါကြောင့်သေဆုံးသူ960ဆယ်လျောက်ရှိပြီးဒါဟာကာယရောဂါစတဲ့ရောဂါဆိုရင်တရက်တွင်းသေဆုံးသူအများဆုံးဖြစ်တယ်လို့ရုရှားကိုရိုနာဗိုင်းရပ်စ်ကာယရောဂါဆိုင်ရာအဖွဲ့ကထုတ်ပြန်ပါတယ်။တရက်တွင်းနောက်ထပ်90ဆယ်ရေတွက်ကလည်း1000ဆယ်တောင်900ဆယ်ခွန်ရောက်ရှိပါတယ်။တောင်ကိုရီးယားမှာကိုဗစ်19ရောဂါနဲ့ဘယ်လိုမျိုးရည်ရှိနေထိုင်သွားကြမလဲဆိုတဲ့မဟာဗျူဟာတရက်ပေါ်
ကာကွယ်ဆေးအပြည့်ထိုးပြီးကြောင်းသက်သေပြနေတဲ့နိုင်ငံသားတွေအတွက်ကိုဗစ်ဆိုင်ရာကန့်သတ်ချက်တွေဖြေလျှော့ပေးတာနဲ့ရောဂါလက္ခဏာမပြမတင်းထန်လာတဲ့အသက်80ဆယ်အောက်ကိုဗစ်19ရောဂါတွေအိမ်မှာပဲနေပြီးပြန်ကောင်းလာအောင်လုပ်ဖို့အားပေးရေးအစိုးရကရည်ရွယ်ထားတယ်လို့ကိုရီးယားကျန်းမာရေးဌာနကပြောပါတယ်။ဩစတြေးလျနိုင်ငံကလူရည်ထူထပ်ဆုံးနယူးဆောက်ဝေးပြည်နယ်မှာ လူရည်ရဲ့ဆက်ဆက်ရာဂိုင်းနှုန်းကာကွယ်ဆေးအပြည့်ထိုးပြီးရေးရည်မှန်းချက်ပြည့်မီဖို့နီလာနဲ့အမျှစေနီမျိုးမှာကိုဗစ်ဆိုင်ရာကန့်သတ်ချက်တွေလျှော့ပေါ်ရေးမူလတတ်မှတ်ထားတဲ့အော်တိုဘာလ17ရက်နေ့သတင်းတပတ်စော်ဘီဖြေလျော့ဖို့စဉ်းစားနေပြီလို့ဩစတြေးလျဆိုရာကဒီကနေ့ပြောပါတယ်။ပါကစ္စတန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်ကူးစက်နှုန်းတွေပြေပြေလျော့လာနေပြီးဇွန်လကတည်းကဆိုရင်
Hello. American Tiranzuga, Bodunima, Tina Lipare. Dina Zadugo, Diga Kobi, Sina Kodo, Iga Rebi, Kudan Gwenugo, Kovika, Bipi Kere, Natal Nase, Masla Grega, Petagerava. Gawaze, a bit Toby, he that we go Labelaga Sabi, American Nango, Lejangani, Layo, the Quinti Major, Tambra, Joe Biden, Gina, get beaten now, Jetaba, and Nangajama, Kulu, Nezapune, Gina, Pepo, Lagera, Pibari. ဒါပေမဲ့ရှစ်တောင်းနေထိုင်လူကြသူတွေကနိုင်ငံရေးခုလုံခွင့်မတောင်းခံနိုင်မီမှာနေစားဖြတ်ဝင်တာကိုပိတ်ပြီးမှဖြစ်တယ်လို့အမည်ပေါ်လို့တဲ့အရာရှိသူကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံကလည်းတရုတ်ဂျပန်နယူးဇီလန်တောင်ကိုရီးယားနဲ့ UAE
ဒီနေရာဘက်ကိုလုံးဝမကြည့်ဘူး။ဖီယိုအမေရိကန်တန်ရဲ့ဒီပုတ်တပူးနေ့ညနောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးဖို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးကြပါမယ်။ ဖန်းစီထိန်းသိမ်းခံထားရတဲ့သတင်းသမားနှစ်ဦးဖြစ်တဲ့ဦးစီသူအောင်မြင့်နဲ့မတ်ထထခိုင်တို့ကိုဒီကနေ့ဒုတိယအကြိမ်ရုံးထုတ်ပေမဲ့စစ်ဆေးကြားနာနိုင်ခြင်းတော့မရှိပါဘူး။ဖန်းစီထိန်းသိမ်းခံထားရတဲ့သတင်းသမားတွေရဲ့တရားခွင်နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမတ်ခင်ဖြူထွေးပြောပြပေးပါရှင်။
စစ်ကောင်စီကအစည်းအဝေးဝင်ဆက်ရကနေပဟန်းမြို့နယ်ရွှေကုန်းရိပ်မှုန်အင်တာတိုက်ခန်းတစ်ခုမှာဩဂတ်စ်လ15ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ VOA မြန်မာပိုင်းရဲ့စောင်းမရှင်ဦးစီသူအောင်မြင့်နဲ့BBC မီဒီယာအခင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထပ်ထပ်ခိုင်တို့ကိုဒီကနေ့မှဒုတိယအကြိမ်ရုပ်ထုတ်ပါတယ်။ဒါပေမဲ့တရားရုံးစစ်ဆေးကြားနာမှုမလုပ်နိုင်ဘဲနောက်ယုံချင်းရဲ့ချင်းဆိုခဲ့တယ်လို့အကျိုးဆောင်ရှေ့နေဦးခမောင်မြင့်က VOA
ကိုပြောပါတယ်။ဒါပေမဲ့ဒီမှာရှိဖြစ်ပါဘူးဘုကကတရားရုံးရဲ့ချုံးကန်တိုင်းဟိုဟာစီမံခန့်ခွဲမှုရှိမှုလုပ်ပြီးတော့မှလာမယ့်26ရက်နေ့ကိုပြန်ချိန်တယ်။
ဦးစီသူအောင်မြင့်နဲ့မတ်ထထခိုင်တို့ကိုနောက်လာမယ့်26ရက်နေ့မှာအမှုစစ်ဖို့ရက်ချိန်ပေးထားပါတယ်။ဒီကနေ့မှာမတ်ထထခိုင်ရဲ့ပုံမှန်905ကကြီအမှုအတွက်ရုံးထုတ်တာဖြစ်ပါတယ်။မနက်ဖြန်မှာပုံမှန်ဆက်ခွန်မြင်းဆောင်တင်တဲ့ဆွဲဆိုထားတဲ့အမှုအတွက်ထပ်မံရုံးထုတ်စစ်ဆေးဖို့ယုံကြည်ပေးထားပါသေးတယ်။ဒါပေမဲ့စစ်ဆေးနိုင်ဖို့မရှိဘဲရုံးကြီးကထပ်ပေးွယ်ရှိတယ်လို့ဦး ကြောင့်ထောင်တွင်းအမှုစစ်တာနဲ့ရုံးထုတ်တာတွေကြန့်ကြန့်နေရတာဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်။တရားရုံးတင်စစ်ဆေးမှုအပိုင်းမှာလည်းပြန်လည်လည်ပတ်နိုင်တာမရှိပဲအကန့်အသတ်နဲ့သာစစ်ဆေးကြနာနေရပါတယ်။ရုံးချင်းပေးထားပေမဲ့အမှုကြားနာမစစ်ဆေးနိုင်တာရုံးချင်းရဲ့တွေ့ရတဲ့မိသားစုတွေနဲ့ပါတွေ့ခွင့်မရတာတွေရှိပြီးဒါဟာထိမိခံရသူတွေရဲ့အခွင့်အရေးဆုံးရှုံးရတာဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်
။တရားရုံးတင်စစ်ဆေးကပုံမှန်အားဖြင့်ဒီခုနှစ်ကနေ6ရက်ကြားထဲမှာရုံးချင်းတစ်ချိန်ကလည်းမပြစ်ပြစ်နဲ့ပြေးလိုက်တော့
ပါပြီမှာမရှိဘဲနဲ့စလေးရဲ့ဓမ္မကိုခေါင်းနဲ့ထောင်ခတ်ကြတာနေတူတူပဲဒီလိုရှိတယ်ရုံးထုတ်ပဲရှိတယ်အဲ့ဒီမှာအဒီရမလာလို့ဟာဟိုကကြောင့်ဒီကကြောင့်အကြောင်းမျိုးနဲ့မဖြစ်ဖြစ်ဘူးဆိုတဲ့အခါကျအဲ့မဖြစ်ဖြစ်ဘူးဆိုတာဒီအားမကိုအကြောင်းပြပြမရှိဘဲနဲ့ဒီခေတ်ထဲမှာကျွန်တော်မြင်နေကြရတဲ့အချက်ကြတဲ့မိညာပါဘူးဦးစစ်သူအောင်မြင့်ကိုတက်မရအချင်းညိုပြည့်စုံမှုပ ကျင်းပမှုပုံမှာ905ကာကြီးနဲ့တမှုမင်္ဂလာတောင်ညွတ်မှာတော့မတရားအသင်းဆက်သွယ်မှုပုံမှာဆက်ခွန်မြင့်ဆောင်တက်တမှုနဲ့တရားစွဲခံထားတာဖြစ်ပါတယ်။ဦးစီးသူအောင်မြင့်ကတော့စစ်တပ်ကအာဏာသိမ်းပြန်နောက်ပိုင်းဖျူရီသတင်းဌာနနဲ့ မတရားခံကူတော့ပုံမှန်905ကာကြီးနဲ့အမှုဖွင့်ခံထားရသူဦးစီးသူအောင်မြင့်ကိုလက်ခံထားမှုအပြင်စစ်ကောင်စီဘက်ကမတရားအသိန်းလိုထုတ်ပြန်ထားတဲ့အဖွဲ့တစ်ခုရဲ့ဗီဒီယိုအစီအစဉ်မှာပါဝင်နေဆိုပြီးဆွဆွဲထားတာဖြစ်ပြီးတော့မတရားအသိန်းဆက်သွယ်မှုပုံမှန်ဆက်ခွန်မြင့်ဆောင်တင်တဲ့ဖန်စီရေးယူထားတာဖြစ်တယ်လို့ပြောပါတယ်။ဗီအိုအေမြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့
ဗီအိုအေကိုသတင်းဆောင်ပါရေးသားပေးဖို့လို့ဆိုတဲ့ဆွဆွဲချက်နဲ့ဖန်နေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖန်ဆီးတာပဲဖြစ်တဲ့အကြောင်းမမှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင့်စစ်ကောင်စီအနေနဲ့ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုရလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောခဲ့ပြီးဦးစီးသူအောင်မြင့်ကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်။
ဂျပန်စက်တင်ဘာလ၁ရက်နေ့ကဖန်စီထိန်ထိန်ခံရပြီးစစ်ကြောရေးမှာတလနီပါသတင်းမကြားရပဲဖန်စီခံထားတဲ့အလွတ်တန်းသတင်းတောင်မတူစားဘူးတကုံမျိုးတဲ့အရှိပိုင်းမျိုးနယ်ရဲစခန်းကနေတက်မတော်ကိုအကြီးညိုပြတ်အောင်လှုပ်ဆောင်မှုပုံမှန်905ကာကြီးနဲ့အမှုဖွင့်ထားပြီးဒီကနေ့မှာပဲအင်းစိန်ထောင်ကိုလွှဲပြောင်းထိန်ထိန်လိုက်တယ်လို့အကျိုးဆောင်ရှင်နေဦးခမောင်မြင့်ကပြောပါတယ်။ဟောမတူစားကကြတော့ဒ
Friday Times ne Myanmar Press Photo Agency MPA ro ma alut tan tin daw aphit mila thi alut lut khe du phit par de. Myanmar nai ngam ma February la tyan ni sit tak ka ana tain mi de naw pai ka de ga phit twin media shi ku ko tyan win thau we kwe pait tain ga de lu tin thama ri ko phan si da tyan swae so da ri pyu lou ni da ba. Tin thama a yaung 90 tan mane phan si thain thain khan tha ya pi aku lu naw the tin thama tchu ko ba that man a yee yu khan ni ya da le phit par de shin.
ဒီလောက်ကတွေမှာနှစ်တိုင်းရွှေတူဖို့တွေရှိနေပြီးအများစုကတော့တနင်္လာနေ့မှတူဖို့ကြသူတွေများတယ်လို့သူကပြောပါတယ်။စတူးစစ်ကြေးရွာနာကရွှေတူဖို့တွေလုပ်ငန်းတွေကနေဒီသစ်တပ်ဖွဲ့တွေကအကျိုးအမြတ်ရယူနေပြီးတိုင်းအင်အားလည်းတိုးချဲ့လာတဲ့အတွက်ရွှေတူဖို့တွေရဲ့သူတွေကိုအောက်တိုဘာလ15ရက်နောက်ဆုံးထားပြီးထွက်ခွာပေးဖို့ကရအေဘက်ကအသိပေးလိုက်တာပါ။ကရအေဘက်ကဘိုးအဆင့်အနေနဲ့ဒါကိုအသိပ Seduzo Jiwa Chisai Kalaya Nikukun Laoga, Pidusitapuria, Eight Didama No Shamu Shinibi, Didaganigulang, which Jacoka Muri Loni Edra, Akulo Atibilea, Alo Yidaravare, Tabime Pidusitapurine, Kia, Napat Taipuri, Pilana and Ule, Kamani Javare, Pumuni Nobugaro, Nine Yun and Ama, Sitanabe Taipuri, Shidon Jovare. He do Lama, the
Chamber, no?
ที่ผมคิดว่าลุงชงยืนอยู่ในเด็กแต่พอจีนเนี่ยจะรู้ที่ตัวยืนแต่พอจีนพี่เด็กน้องพี่รู้ไหมใครที่มาจ้างเช่ามาแต่พอจีนพี่เด็กอันนั้นไม่ใช่ป่ะเนี่ยที่ตัวพี่เนี่ยสู้จะรู้ตัวยาวจะไม่ใช่หรอกเนี่ยสุดที่สุดจีอยากว่าช่วยลูกก็ดีกว่าพี่ตัวเสพพอดีก็ยังช้าไปอ่ะคงก็จะมุ่ยเสียว่ายังเวลานี้วิ่งเวียนชานี้จะจังช่วยทุกคนเนี่ยลงเงินดูกับพี่โอ้ยก็เปล่าเลยเขาเองก็อดีตไปอะไรได้เนี่ยเป็นยังไงลูกเสมาพ
ไปยืนเสร็จเลยเนี่ยคิดได้ยังล่ะที่ไปยืนเสร็จเลยเอาเงินเสร็จแล้วนะตัวเองนั่งเลยใช่ไหมล่ะนี่ตัวเองมานั่งดูมาดูที่ลูกค้าเราเดี๋ยวตัวนี้เดี๋ยวสิ่งที่ลูกน้ำมือยากให้ได้สูงสุดเราเอามาเนี่ยที่มามุชิลานั่งเงี้ยลูกเอ้ยตัวยังไม่บอกยืนตรงนั้นกูมันนี่ก็ตัวพี่นั่งไปชิมกันเนี่ยตัวเสียก็ดียืนตรงนั้นเสียอยู่มุชิลเนี่ยลูกเอ้ยเราบอกไอ้น้าไว้มาเดี๋ยวเราดูที่ลูกค้าไอ้เนี่ยยอมไปมาชิมกันนะบอก
ที่การลงพบเอามาแล้วที่การที่ดูสิเจ้าที่การสุดยอดที่ดูสิเจ้าหนุ่มเลยบอกสุดที่สุดจีวานามาชีสัยเดคาลายันนี่กูคงใจยังไงตอนนี้บอกว่าทุกคนเลยเสียงนั่งกูคือไอ้ใจยังสั่งเลยก็ออโต้บาลีนี่มาจับยาแจกให้กันไปเลยสุดที่มาสบายงาสั่งลูลีดูแล้วมาเอ็มยี่จีน่าตอนนี้แล้วไม่มาสุดที่เนี่ยคือไอ้ใจที่ได้เว็บเป็นทางลับีออโต้บาลีสุดที่มาเลยแล้ววันนี้โดมันจีวานามาหน้าเพจใจบริเป็นทางเอง ลีดูแล้วมาบอกว่าใจเปรียบเช่นนี้เลยจีวาร์จูว่าที่ตากันนี่ก็รอไปลุยอากูเต็งช่องนี้จ้าบีใจบริปูบีรอเปลี่ยนช่างละมาบุเลยสวยนี่จ้าเลยลูกที่ตากันนี่ก็เปลี่ยวไปเลยเขมีย
แต่ก็รอกระเช้าปีนี้จะนายมีเยลีโรแลมาบอกว่าช่วยดูพ่อยลุงงานนี่อาลูออกตัวบาลสังหารนี่น่าสงสารทุกความเปรียบเกี่ยวกับการตีไปไล่เด็ดริงกูกลัวมีตัวเปียบจะไปเกล้าเชื่อไปเลยสิสบิร์มงกุฎไต้เบ้เช่นนี้กูติดใจเป็นจมาร์เลยเช้าปีนี้มีเอาไปมูเซมีเนมงกุฎมีมาเอ็งอันนี้ก็เชื่อว่าไต้เบ้จุ่มมาแล้วเนี่ยจีทีมันอาจจะแต่เนี่ยยุ่งกันเลยเงี้ยน่าอุบาวิ่งเอเยต้าชาวที่ใครเดินยากเหว่าเลยแล้วเนี่ยจีทีมันเนี่ยก็เ
ပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
။မူဆယ်မြို့နယ်မုံကိုမြို့ကစစ်ကောင်စီတပ်အခြေစိုက်တဲ့ဗျူဟာကုန်းကိုမနေ့နေ့ကင်း၁၂နှစ်လောက်က MNDA ကိုကန့်တပ်ဖွဲ့ကလာရောက်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ပွဲဟာတနင်္ဂနွေကျော်လောက်ကြာမြင့်ခဲ့ပြီးနှစ်ဖက်လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်ရမှာမုံကိုမြို့အစွန်ကကြံကင်းဘက်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာပါ။ဒီလက်နက်ကြီးပောက်ကွဲတာကြောင့်အရဲသား6ဦးထိခိုက်ခဲ့တယ်လို့မုံကိုဒေသခံတူက VOA ကိုပြောပါရယ်
။ဒီက6ရက်ဒီတော့ပေါ့ဗျာ။လေးရတယောက်ပြည့်တပြည့်အောင်တယောက်ပေါ်ကျုံရတိပေါ့။ပြည်နာဘုရားနတ်ပြည့်တယ်ကာ
။မုံကိုဒေသဘက်ကစစ်ဘေးဒုက္ခတွေတွေကိုကူညီပေးနေသူတူကအခုလို့ပြောပါရယ်
။ဒီဘူဟာကုန်းရဲ့မြောက်ဘက်မှာပေါ့အကြတာပေါ့အဲ့ဒီရက်ခွဲ6နဲ့ဖြတ်သွားတာကြီးကတော့အဲ့ဒီအဲရွာကရက်ခွဲ6ရဲ့အဲတစ်ချက်သေးကြီးတော့မဟုတ်ဘူးကြားမှာဒီတန်ချန်ကပူလောက်အဲ့လိုခံလာတာပေါ့အထက်မှာအင်းချီဆိုတည်ရအထက်ဘယ်နဲ့ကြီးကြတယ်လို့ပြောတာပဲ6ရက်လောက်တော့ပြောမယ်4ရက်ကနည်းနည်းအဲဆိုရရတာပေါ့ကလေးကလေးရတယောက်ပါတယ်အာမုန်ကိုကနဲ့မူရဲ့တော့ပို့လာပြီလို့ပြောတယ်အဲ့မူရဲ့ကနေလာရှိထပ်ပို့မလားအဲ့ဒါမျိုးပေါ့
အခြားမုန်ကိုမျိုးကန်တူကတော့လက်နဲ့ကြည့်ထီသူတွေမှာအသက်2နှစ်ကျော်မိန်းကလေး2ယောက်25နှစ်နဲ့62နှစ်အရွယ်အမျိုးသမီး2ဦး23နှစ်နဲ့63နှစ်အရွယ်အမျိုးသား2ဦးဖြစ်ကြောင်းနဲ့ဦးခေါင်းကိုတနက်ထိမှန်ထားတဲ့အသက်2နှစ်10လအရွယ်မိန်းကလေးနဲ့2ဦးကိုအင်္ဂါနေ့ကမူဆယ်ဆေးရုံကိုပို့ဆောင်ခဲ့ပြီးတော့ကျန်3ဦးကိုမုံကိုဆေးရုံမှာကူတာပေးနေကြောင်းပြောပါရယ်ဒေသခံတွေကစစ်ဗျူဟာကုန်းဘက်ကပြစ်တဲ့လက်နက်ကြီးကြောင့်ဖြစ်တယ်လို့ပြောဆိုပေမဲ့တရားအတည်ပြုချက်တော့မရရှိပါဘူးမူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသမှာဇူလိုင်လလာဇန်ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါဒီတိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်ဘက်မှာဒုက္ခသည်1400ကျော်မုံကိုဘက်မှာ900ကျော်နဲ့ဖောင်းဆိုင်ဘက်မှာ150ကျော်လောက်တိမ်းရှောင်နေရတယ်လို့မုံကိုဘက်မှာလက်နက်ကြီးကြီးထိမှန်တာကြောင့်လ ဒီနေ့ကျွန်တော်တို့ရဲ့ဒီတော်စုရဲ့ငွေချေးယူနိုင်တဲ့ပမာဏသတ်မှတ်ချက်ကိုရေဒီယိုကာလအတွက်တုံ့ပြန်မှုတင်ဆက်ပါမယ်။လူငါးဦးနဲ့မိုင်းနေမိတာကြောင့်လူနှစ်ဦးသေဆုံးခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်မုံကိုကတိုက်ပွဲအကြောင်းကိုကိုငင်းချန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာအရေးအာဆီယံရဲ့အခမ်းကဏ္ဍတက်ရောက်မှုတွေနောက်ပြီးတော့အာဆီယံထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်အခြေအနေတွေအကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံသားရဲ့ဝင်ကြီးဟောင်းရဲ့တုံ့သက်ချက်ကိုဆက်သွယ်မေးမြန်းထားတာတင်ပြပေးကြပါမယ်။ အာဆီယံအထူးတန်မြန်မာနိုင်ငံကိုလာဖို့ရက်ရွှေအခက်ကြုံနေရတာကအာဆီယံရဲ့ပြောင်းညံမှုကြောင့်လို့ထိုင်းနိုင်ငံသားရဲ့ဝင်ကြီးဟောင်းကထောက်ပြလိုက်ပါတယ်။2019ခုနှစ်ကနေ2019အထိရွေးကောက်ခံထိုင်းဆိုရရဲ့နိုင်ငံသားရဲ့ဝင်ကြီးဖြစ်ခဲ့သူကဆစ်ဖီရာကအာဆီယံတစ်ခုလုံးရဲ့ဂုဏ်သိက္ခာနဲ့မြန်မာပြည်သူတွေအတွက်အာဆီယံအနေနဲ့ပို့ပြီးတော့အားကောင်းကောင်းနဲ့ပြောဖို့လိုနေပြီလို့ထောက် အဖွဲ့ APHR ရဲ့ဘုတ်အဖွဲ့ဝင် Cassid Pirora ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
I think nothing has moved
I think nothing has moved. I think ဘာမှရှေ့ဆက်မရွေ့သေးဘူးလို့ထင်ပါတယ်။နှစ်ချက်ကြောင့်လို့ထင်ပါတယ်။တစ်ချက်ကတော့အာဆီယံစုပေါင်းခေါင်းဆောင်မှုရဲ့အားနည်းချက်ပါ။သူတို့အနေနဲ့မြန်မာဆိုးစုပေါ်မှာအားကောင်းကောင်းနဲ့မပြောနိုင်ဘူးဖြစ်နေပါတယ်။ဒုတိယကတော့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းအနေနဲ့ဒေါ်ဆန်းစုကြည်ကိုမတရားဥပဒေတွေနဲ့ထိန်းသိမ်းထားတာပါဝင်ဖမ်းဆီးတပ်ဖြတ်ရက်စက်မှုတွေက
ပါတယ်သိရမို့လားဒီဥပမာမြန်မာကိုအာဆီယံလုပ်ငန်းရှင်တွေအားလုံးကနေပြီးတော့ဖဲထုတ်ထားနိုင်ပါတယ်မြန်မာစစ်တပ်စီးပွားရေးကိုဥစားနေသူတွေနဲ့ပါဝင်ပတ်သက်နေသူတွေကိုတန်ခတ်ပိတ်ဆို့နိုင်တာမျိုးစရီလုပ်နိုင်ပါတယ်နောက်ပြီးတော့ကဘာကြီးအနေနဲ့လည်းမြန်မာနိုင်ငံကိုလက်နက်တင်သွင်းမှုတွေရပ်ဆိုင်းပြအောင်လို့အာဆီယံကတောင်းဆိုနိုင်ပါတယ်ဒါမျိုးတွေအများကြီးလုပ်ထားခဲ့တင်တာပါဒါပေမဲ့လည်းအာဆီယံခေါင်းဆောင်ပိုင်းကအခုလိုမျိုးအားကောင်းကောင်းလုပ်ဖို့တိုးဆောက်ခဲ့ကြတယ်လေအာဆီယံရဲ့အခုဘုံသဘောတူညီချက်၅ချက်ကဘုံချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အလေးနဲ့ထားလှုပ်ဆောင်စီဖို့တွန်းအားမဖြစ်သေးပါဘူ
းဟုတ်ကဲ့နောက်ရောအာဆီယံရဲ့ဘလို့အခက်အခဲကိုထောက်ပြခြင်းပါလဲခွန်ကက်ဆက
် and the principle of non interference is not valid because
အာဆီယံရဲ့ဝင်အောင်မဆွတ်ဖက်ရေးမူဝါဒကလုံးမဖြစ်ပါဘူးဘာလို့လဲဆိုတော့အဖွဲ့ဝင်နိုင်ငံတခုမှဖြစ်နေတာတွေကအာဆီယံအတိုင်းဝိုင်းတစ်ခုလုံးရဲ့စူးစီးညီညွတ်မှုနဲ့ဂုဏ်သိက္ခာပေါ်မှာထိခိုက်လာတဲ့အတွက်ဖြေရှင်းပေးဖို့တာဝန်ရှိလာပါတယ်ဒါကြောင့်မို့အာဆီယံတစ်ခုလုံးအကျိုးအတွက်တခြားအာဆီယံ၉နိုင်ငံခေါင်းဆောင်တွေအနေနဲ့မြန်မာစစ်အုပ်စုကိုအလင်းနဲ့ထားလိုက်နာလှုပ်ဆောင်ရေးတိုက်တွန်းမှုတောင်းရှိလာတာပါ။နောက်တစ်ချက်ကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကတခြားနိုင်ငံတွေကိုပါဖိတ်ဆင်လာပါတယ်။အထူးသဖြင့်ထိုင်းနိုင်ငံအပေါ်မှာပါ။နောက်မလေးရှားကလည်းဒုစုံတရားရိုက်ခတ်မှုရှိပါတယ်။ဒုက္ခသည်ကိစ္စ၊နောက်နေဆက်ဖြတ်ရာဇဝတ်မှုတွေ၊ COVID-19 လိုမျိုးရောဂါကိစ္စတွေပါ
။ဟုတ်ကဲ့ခွန်ကဆေအဲ့ဒီတော့ထိုင်းအနေနဲ့ရောဘယ်လိုလုပ်ဖို့ကိုအကြံပြုချင်ပါလဲ။
Thailand should have taken the leadership because it is the most affected country
အထက်ငင်းအနေနဲ့မြန်မာနိုင်ငံပြဿနာအကျိုးဆက်ကိုအများဆုံးခံရတဲ့နိုင်ငံဖြစ်လို့အာဆီယံမှာဥဆောင်တိုက်တွန်းသင့်ပါတယ်။ဒါပေမဲ့အခုကထိုင်းစိုးရွားကိုအားကိုးလို့မရတော့ဖြစ်နေပါတယ်။ထိုင်းရဲ့ခေါင်းဆောင်မှုကင်းမဲ့နေတာအတွက်အထူးစိတ်ပျက်ရှက်မိပါတယ်။မြန်မာနိုင်ငံအတွက်မိတ်ဆွေနိုင်ငံမပြီးတားနိုင်လို့ပါ။နောက်ထိုင်းရဲ့ဥဆောင်မှုမရှိလို့ရှိရင်အာဆီယံကလည်းတစုတဝေးတဲ့တိတ်လို့လို့မရှိတာလေအတွေ့အကြုံရှိထားပါတယ်။အခုဖြစ်တင်တာကအထူးတန်ခတ်မဲ့စာအာဆီယံနိုင်ငံကြီးဝန်ကြီးတွေပေါင်းပြီးတော့အာဆီယံနဲ့ကုလသမဂ္ဂဗဟိုညင်စာရီလိုက်နာဖို့ဒီမိုကရေစီကိုပြန်သွားဖို့မြန်မာစစ်အုပ်စုအပေါ်မှာဝိုင်းပြီးတော့ဖိအားပေးကြဖို့ပါ
ဟုတ်ကဲ့ဒီနေရာမှာအခုထိုင်းကဥဆောင်မလုပ်တာကဆက်ရနာသိန်းခေါင်းဆောင်ချင်းဖြစ်နေလို့လား
I think it doesn't matter whether we have a democratic or military government or semi
ထိုင်းနိုင်ငံမှာစစ်ဆိုးရဖြစ်ပြီးဖြစ်စီဒီမိုကရေစီပဲဖြစ်ဖြစ်ဒီမိုကရေစီတဝက်တုတ်ပြက်အစိုးရပဲဖြစ်ဖြစ်အခုလိုမဥဆောင်တာနဲ့မဆိုင်ပါဘူးဒါကအာဆီယံတစ်ခုလုံးကောင်းကျိုးအတွက်ပါအဓိကကတော့ခေါင်းဆောင်သူရဲ့ဥဆောင်မှုပါဘူဂျိုဂျီဟောင်းပရယူအနေနဲ့အာနာသိန်းကောင်းဆောင်ဆိုတာတဲ့ဒီမိုကရေစီအပြည့်ကောင်းဆောင်မဟုတ်ပေမဲ့သုံးတရားဖွဲ့စည်းပုံနဲ့တက်လာတဲ့ဝန်ကြီးချုပ်ဖြစ်လာတာမို့လို့စစ်တပ်ကြောင့်ဒီမိုကရေစီနဲ့လူခွင့်ညှင်းပယ်ခံရတဲ့မြန်မာပြည်သူတွေအတွက်စဉ်းစားရပ်တည်ပြီးတော့လုပ်ပေးတင်ပါတယ်မြန်မာစစ်ကောင်းဆောင်နဲ့ယင်းဒီကဲမှုတစ်ခုရဲ့အတွက်မရပ်တည်ပေးတဲ့တော့ပါဘူ
းဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခွန်ကဆက်ခင်ဗျာ
ဒါကတော့မြန်မာအရေးအာဆီယံရဲ့အခမ်းအခဏာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံသားရေးဝန်ကြီးဟောင်းကက်စစ်ရဲ့အမြင်သဘောထားကို VOA မြန်မာပိုင်းကကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပတ်အတွက်ဒီအပတ်စဉ်ကဏ္ဍတွေကတော့မကြာခင်မှာထုတ်လင်းပေးမှာပါ။ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့တော်ရရှင်နေအနေနဲ့ဝေဖန်ကြပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုဆက်သွယ်မေးမြန်းဆက်သွယ်ပြီးတော့ပေးပို့နိုင်ပါတယ်ရှင်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA နေမပိုင်းက၆လွှင့်နေတဲ့အစီအစဉ်တွေကို၆လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ဖြူအမေရိကန်တန်ရဲ2021ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ငံရေးဝန်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဒီကမ္ဘာကရောဂါကိုဗစ်ကာကွယ်ရေးကာကွယ်ဆေးထိုးပေးမဲ့ WHO ရဲ့မဟာဗျူဟာအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးချင်ပါတယ်။ကပ်ဘေးကိုပို့ပြီးတော့မှစိုးမသွားအောင်ကာကွယ်ဖို့အတွက်2020နှစ်ခုနှစ်နှစ်လည်းမှာကမ္ဘာလူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးအပြည့်ထိုးပြီးဖြစ်အောင်ဆောင်ရွက်ကြဖို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ကြွမ်းကျင်သူတွေကတောင်းဆိုလိုက်ကြပါတယ်။အင်္ဂလိပ်လိုအတူအဖျင် SAGE လို့သိကြတဲ့ကြွမ်းကျင်သူများရဲ့မဟာဗျူဟာအကြံပေးအဖွဲ့က၄ရက်ကြာအစည်းအဝေးပြီးမှဒီမူဝါဒနဲ့မဟာဗျူဟာကို WHO ကိုတင်ပြလိုက်တာဖြစ်ပါတယ်။ Lisa Schlein Geneva ကနေသတင်းပေးပို့ထားတာဦးတမောင်တန်းပြောပြပေးပါရှင်။
ကနဒါနဲ့တိုင်းပြည်တွေကတော့တိမ့်မထားကြဘူးဆိုလို့ရှိရင်လာမယ့်နှစ်နှစ်လမှာလူတိုင်းကာကွယ်ဆေးရရှိနိုင်လောက်ဆင်းရဲတဲ့နိုင်ငံတွေနဲ့မျှဝေဖို့လုံလောက်ရုံမကပိုနေပါသေးတယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ်။အခုထိတော့ဆင်းရဲနိုင်ငံတွေမှာကာကွယ်ဆေးမရရှိကြသေးပါဘူး။ကာကွယ်ဆေးရရှိဖို့နောက်ကျကြရင်ခဲ့တဲ့နေရာတွေမှာရရှိဖို့အရေးကြီးဖြစ်နေပါတယ်လို့ WHO ရဲ့ကာကွယ်ဆေးနဲ့ဇီဝဆိုင်ရာပတ်ပေါ်ရေးဌာနညွှန်ကြားရေးမှူးကက်သရင်းအိုဘရိုင်းကပြောပါတယ်.
And unless we do that, we will continue to have transmission, and transmission will lead to more variants, and the issue of the variants.
ဒီလိုမမျှဝေကြဘူးဆိုရင်ကူးစက်တာကဆက်ပြီးတော့ရှိနေပါမယ်. ကူးစက်တာကြောင့်လည်းမျိုးကွဲတွေပိုပြီးတော့ဖြစ်ပေါ်လာပါမယ်. ပြဿနာကတော့တချို့မျိုးကွဲတွေဟာခုခံအားကိုကျော်သွားနိုင်မယ်အလားအလာရှိတာပါပဲ. ရခဲ့သမျှတိုးတက်မှုတွေပြည့်ပြည့်သွားနိုင်တာပေါ့ရှင်.
အသင့်အသင့်နဲ့အတော်ကြီးကိုကံအားနည်းသွားတဲ့ပုံစံတွေဟာကိုဗစ်ကာကွယ်ဆေးတတိယလုံးကိုရသင့်တယ်လို့လည်းကြွမ်းကျင်သူတွေကပြောကြပါတယ်။ကာကွယ်ဆေးဒုတိယလုံးရရှိပြီးတစ်လကနေ၃လကြာမှာတတိယလုံးကိုရသင့်တယ်လို့ O'Brien ကဆိုပါတယ
်။ The intent of the third dose is to induce that person's immune system to have
တတိယလုံးထိုးရရဲ့ရည်ရွယ်ချက်ကအဲ့ဒီပုဂ္ဂိုလ်ရဲ့ကိုယ်ခန္ဓာစနစ်ကိုတက်လာအောင်လုပ်ဖို့ပါ။ယောဂဆိုးမသွားအောင်ဆေးကိုမတက်ရအောင်ဆေးဆန်းတက်တဲ့အခါမှာသေဆုံးနာရီကိုကကွယ်နိုင်အောင်ကိုခံအားအဆင့်ကိုတက်လာအောင်လုပ်တာပါဆေးဝါးကိုဆန်းတက်တဲ့အခါမှာကိုခံအားနေတဲ့လူတွေကိုဆန်းတက်မှုမှာမပါလာအောင်လုပ်ကြရတာပါအ
ဲဒီလိုထပ်တိုးတဲ့ကာကွယ်ဆေးတွေဟာ booster dose လို့ခေါ်တဲ့အားဖြစ်ကာကွယ်ဆေးတွေနဲ့ကွဲပြားခြားနားပါတယ်လို့ WHO အကြံပေးအဖွဲ့ကြွမ်းကျင်သူတွေကပြောပါတယ်လူတွေတတိယအလုံးဝင်ရကြမည်ကာကွယ်ဆေးတစ်လုံးမှမရကြသေးတဲ့သူတွေကာကွယ်ဆေးရရှိဖို့ကပိုပြီးအရေးကြီးပါတယ်လို့အခုသူတို့ကပြောကြပါတယ်။နိုဝင်ဘာ17ရက်နေ့မှာကျင်းပမယ့်လာမယ့်အစည်းအဝေးမှာအားဖြင့်ကာကွယ်ဆေးအကြောင်းကြွမ်းကျင်သူတွေကဆွေးနွေးကြပြီးတဲ့နောက်အကြံပြုချက်တွေတင်ပြကြမယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ်
။ကာကွယ်ဆေးထိုးဖို့ WHO ရဲ့မဟာဗျူဟာအကြောင်းသတင်းဆောင်မှာဥတမောင်တန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်။အရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြအောင်ပါ။ကျန်းမာရေးဆိုင်ရာနည်းပညာမှာ cold chain လို့ခေါ်တဲ့အေးထိမ့်သိမ့်မှုစနစ်ဟာကာကွယ်ဆေးရဲ့အာနိသင်ထိမ့်သိမ့်တဲ့နေရာမှာအလွန်အရေးပါပါတယ်။ကာကွယ်ဆေးတွေကိုတည်ယူပို့ဆောင်ရမှာလဲဆေးအာနိသင်မပြည့်အောင်လို့ဘယ်လိုမျိုးတုံ့မိရတယ်လဲဆိုတာကိုဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာနားဆင်ပါရှင
်။ကိုဗစ်ကာကွယ်ဆေးတွေကိုတည်ယူပို့ဆောင်ထိသိမ်းတဲ့နေရာမှာကိုချင်းလို့ခေါ်တဲ့အေးချင်းစနစ်ကအလွန်ရေးကြည်တာပါ။ကာကွယ်ဆေးအာနိသင်အပြည့်အဝရရှိနိုင်မှုအတွက်ကာကွယ်ဆေးအမျိုးအစားလိုက်သတ်မှတ်ထားတဲ့အခုချိန်အတွင်းမှာဆင်ဆက်မပြတ်ရှိနေအောင်ထိန်းသိမ်းထားဖို့ရည်ကြည်တယ်လို့ UNICEF မှကိုချင်းစပယ်ရှယ်လစ်တူဖြစ်သူဒေါက်တာနေမျိုးသူကအခုလိုပြောပါတယ်
။ကာကွယ်ဆေးတွေကပူလုံးလို့မရဘူး၊အေးလုံးလို့မရဘူး။ဒီထုတ်လုပ်တဲ့လူတွေကနေပြီးတော့ဒီသူတို့သုံးပြတဲ့နည်းပညာအရထိန်းသိမ်းရမယ်ကာကွယ်ဆေးရဲ့အာနိသင်မပြတ်အောင်ထိန်းသိမ်းရမယ်အခုချိန်ဆိုတာရှိပါတယ်။အဲ့တော့အချိန်မှရှင်းပြခဲ့သလို +2°C မှာထားရတဲ့အာဝဇေးဆိုရင်အဲ့ဒီ +2°C ကိုထုတ်လုပ်တဲ့အချိန်ကနေပြီးတော့ကျွန်တော်တို့ဒီထုတ်ပိုးမယ်ထုတ်ပိုးပြီးတော့လို့ရှိရင်ကျွန်တော်တို့ဒီနိုင်ငံတကာကနေပြီးတော့ထုတ်လုပ်တဲ့ဆက်ယုံတွေကနေပြီးတော့ လက်ခံမဲ့နိုင်ငံတွေထိုးနှံပေးမဲ့နိုင်ငံတွေကိုပို့ရမှာ
နိုင်ငံကမှရှိတဲ့ကာဝယ်ဆေးထုတ်လုပ်တဲ့စက်ရုံတွေကနေမြန်မာနိုင်ငံတွင်းကိုကာဝယ်ဆေးလာရောက်ပို့ဆောင်ပေးတဲ့အခါမှာကိုချိတ်မပြတ်စီပဲထိမ့်သိမ့်တည်ဆောင်ပေးဖို့လိုပါတယ်မြန်မာနိုင်ငံလေဆိပ်ကိုရောက်ရှိလာတဲ့အခါမှာလည်းကာဝယ်ဆေးတွေကိုသတ်မှတ်ထားတဲ့အပူချိန်အတွင်းမှာထိမ့်သိမ့်တည်ဆောင်လာခဲ့နိုင်ရလားဆိုတာကိုတကြမ်းတဲ့သူတွေကပြန်လည်စီစစ်တည်ကြည့်ပေးဖို့လိုတယ်လို့ဒေါက်တာနေမြတ်သူကရှင်းပြပါတယ
်အဲထုတ်လုပ်တဲ့နေရာကနေပြီးတော့မာပြီးရောက်တဲ့အချိန်ဆိုလို့ရှိရင်ကျွန်တော်တို့တည်တည်ချာချာအပူချိန်သတ်မှတ်ထားတဲ့အပူချိန်အတွင်းမှာထိမ့်သိမ့်ထားနိုင်အောင်လို့ထုတ်ပို့ရမယ်အဲ့တော့ထုတ်ပို့တဲ့နေ့စနစ်တွေမှတ်ခံရမယ်။မာပြည်ကျဲကိုတင်ပို့လာပြီဆိုလို့ရှိရင်လည်းလေစိတ်ကိုရောက်လာပြီဆိုလို့ရှိရင်ကျွန်တော်တို့တတ်မှတ်ထားတဲ့အပူချိန်အတိုင်းထိမ့်သိမ်းထားနိုင်အောင်ထိုင်လာဆိုတော့လည်းပဲတက်ကျွမ်းသားတဲ့လူတွေကအသုံးပြုတဲ့နေ့စနစ်တွေကိုကြည့်ပြီးတဲ့အခါမှာဒီကာဝဇီတွေကထုတ်လုပ်တဲ့နေရာနေပြီးတော့တိုင်းပြည်တွေကိုနေ့စနစ်မှမှအနည်းငယ်မပြေရောက်လာတာများတော့တယ်စီစဉ်နိုင်မှုလိုအပ်ပါတယ်
ကာဝယ်ဈေးတွေကိုလေဈေးကနေတည်ဆောင်ပြီးတဲ့အခါမှာလဲထိမ့်သိမ့်တူလောင်ထားမဲ့နေရာမှာလိုအပ်တဲ့အပူချိန်အတွင်းမှာစင်စဲမပြတ်ထိမ့်သိမ့်ထားနိုင်မဲ့ကာဝယ်ဈေးတူလောင်နဲ့အေးအကန်းတွေလိုအပ်တဲ့အပြင်တတ်မှတ်ထားတဲ့အပူချိန်အတွင်းမှာစင်စဲမပြတ်ရှိမရှိဆိုတာကိုစောင့်ကြည့်စစ်ဆေးပေးမဲ့ကြွမ်းကျင်သူတွေလည်းလိုအပ်တယ်လို့ဒေါက်တာနေမီသူကပြောပါတယ
်နောက်တစ်ခါတိုင်းပြည်ရောက်လာတဲ့ခါကျလို့ရှင်လဲကျွန်တော်တို့ကဒီအေးကာဝယ်ဈေးတူလောင်နဲ့အေးခန်းတွေရှိတယ်ရေကက်တာရှိတယ်အဲ့ဒီအချိန်မှာကျွန်တော်တို့ကထိမ့်သိမ့်ထားရမယ်ကြားတစ်လျှောက်မှာအပူချိန်လုံခဲ့တဲ့အပူချိန်မှာမရောက်အောင်ထိန်းသိမ်းထားနိုင်အောင်အဲ့တော့ဆေးရုံကြီးရောက်လာမယ်အဲ့တော့ကာဝယ်ဈေးတူလောင်တဲ့နေရာတွေကိုရောက်လာမယ်ဆိုရင်လည်းပဲအဲ့ဒီမှာကျွန်တော်တို့ဒီကာဝယ်ဈေးထိန်းသိမ်းရမယ်အဲကာဝယ်ဈေးတူလောင်ရမယ်ရေကက်တတာတွေအေးအေးခန်းတွေရှိဖို့လိုအပ်တယ်အဲ့ဒီကာဝယ်ဈေးထိန်းသိမ်းထားတဲ့အေးအေးခန်းတွေရေကက်တတာတွေမှာလည်းပဲကျွမ်းကျင်ထားတဲ့လူများအခုချိန်အများအားတတ်မှတ်ထားတဲ့အခုချိန်မှာအများအားရှိရှိလို့လည်းပဲစဉ်ဆက်လုပ်ပြီးစောင့်ကြည့်ပေးနေတာ
ကာဝယ်ဈေးတူလောင်သိသိရဲ့နေရာတွေကနေကာဝယ်ဈေးထိုးနှံပေးတဲ့နေရာတွေကိုတည်ယူပို့ဆောင်တဲ့အခါမှာလည်းအပူချိန်ကိုစဉ်ဆက်မပြတ်တိုင်းတာမှတ်သားရမယ်စနစ်ရှိဖို့လိုအပ်တယ်လို့တတ်မှတ်ထားတဲ့အပူချိန်အတွင်းရှိမရှိဆိုတာကိုပြန်လည်စမ်းစစ်တဲ့ဒီစနစ်ရှိဖို့လည်းလိုအပ်တယ်လို့ကြည့်ရပါတယ်
။ထိုးနောက်မှာကျွန်တော်တို့ကကာဝယ်ဈေးကိုဒီတက်ဆိုင်ရာဆေးရုံတွေဈေးကန်းတွေနောက်တော့ထိုးနှံပေးမဲ့ကျန်းမာရေးဌာနတွေဆေးရုံတွေဒါယူကျွန်တော်တို့ကတည်ယူပို့ဆောင်အဲလိုပို့ဆောင်တဲ့အခါမှာလည်းအေးလည်းကြောင့်မပြတ်ဖဲနဲ့ကျွန်တော်တို့ကတည်ဆောင်နိုင်မယ်ကျွန်တော်တို့ကာဝယ်ဈေးတည်လောင်တည်ဆောင်တဲ့ကာဝယ်ဈေးတည်ဆောင်တဲ့ဘုံတွေကွန်တိန်နာတွေကျွန်တော်တို့ရှိရလမ်းတစ်လျှောက်မှာလည်းပဲအပူချိန်ကိုတောက်လျှောက်ကျွန်တော်တို့ကတိုင်းတာပြီးတော့မှတ်သားပြီးတော့စီစစ်ရအဲ့ဒါမှကျွန်တော်တို့ကထုံးနှံပေးမဲ့ဈေးကန်းတွေဈေးုံတွေကျန်းမာဌာနတွေကိုရောက်ရှိတယ်အဲ့ဒီရောက်ရှိလာတဲ့အခါမှာကျွန်တော်တို့စီစစ်တဲ့ကြစီစစ်မယ်အပူချိန်ကိုပြန်ပြီးတော့စမ်းစစ်မယ်သတ်မှတ်ထားတဲ့အပူချိန်တွေမှာရှိရဆိုလို့ရှိရင်ကျွန်တော်တို့ကဆက်ပြီးတော့ထုံးနှံပေးလို့ရအဲ့ဒီဒီနေ့စနစ်ဒီနောက်တစ်ခါအဲ့ဒီလိုအပူချိန်ကိုထိမ့်သိမ်းနိုင်မဲ့ရေကက်တတာကြီးတည်ဆောင်နိုင်မဲ့ရေကင်းဘုံတွေကာဝယ်ဈေးတည်တဲ့ဘုံတွေပေါ့နော်အဲ့ဒါတွေကျွန်တော်တို့ကရှိမယ်စိတ်ချရမယ်ဆိုရင်တော့နောက်ဆုံးထိုးနှံတဲ့နေရာမှာအရေးကြီးမပြတ်ထိမ့်သိမ်းထားတဲ့ကာဝယ်ဈေးတွေကိုကျွန်တော်တို့ပြည်သူတွေကိုထိုးနှံပေးမှမှာဖြစ်ပါတယ်
ကိုချင်းလို့ခေါ်တဲ့အေးထိမ့်မှုစနစ်ဟာကာဝယ်ဈေးအနည်းငယ်ထိန်းသိမ်းတဲ့နေရာမှာအလွန်ကြီးပါတာကြောင့်ကိုချင်းစနစ်အကြောင်းကိုသိရှိနားလည်နိုင်စေဖို့အတွက်တင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တို့ဆိုပ
ါကာဝယ်ဈေးအနည်းငယ်မပြတ်သုံးမိစနစ်ဒီအကြောင်းဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတော့၈လအကြာမှာတော့မြန်မာတနိုင်ငံလုံးအကြက်တဲပိုးပြီးတော့စိုက်လာတဲ့အချိန်မှာနိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွန်းအားတွေဟာလည်းပိုးပြီးတော့မှများလာပါတယ်။ဒါပေမဲ့ဒီနိုင်ငံတကာကနေပြီးတော့ဒီလိုမျိုးဖိအားတွန်းအားတွေပေးနေတာကမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာထိရောက်တဲ့အကျိုးဆက်ရှိလာနိုင်မှာမလား။ပြဿနာပြေလည်နိုင်ရေးအတွက်ဘယ်အတိုင်းအတာအထိအထောက်အပံ့ဖြစ်နိုင်ပါသလဲဆိုတာမြမရေးသုံးသက်သူဦးအောင်သူငိမ့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသက်ထားတာနားဆင်ပါရှင်။
ဒီနေ့မေးချင်တာကတော့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေပြည်သူတွေဒုက္ခခံစားရတာလည်းပဲဆစ်လာကြော်လာခဲ့ပြီဖြစ်ပါတယ်ဒီအခြေအနေမှာနိုင်ငံတကာရဲ့အခန့်ကဏ္ဍဘလောက်အရေးကြီးလဲဆိုတာကိုဆွေးနွေးနေတာဖြစ်ပါတယ်ဒါမှမဟုတ်အဲ့ဒီဟာကိုမပြောခင်မှာဒီအခြေအနေကိုလွှမ်းခြုံသုံးသပ်ပါဦးခင်ဗျာဘယ်လောက်ထိများဖြစ်နေပြီလဲတူတက်ကောက်မွန်မဲ့အလားအလားတစ်ဖက်ဖက်ကများရရှိနေပြီလားဆိုရင်ပြောအောင်ဗျာ
ကျွန်တော်အမြင်ပါတော့ဆိုတော့အခုအခြေအနေကဒီကိုဗစ်ကပ်ပြီးဆိုင်ရောက်တဲ့ခါကျတော့ကျွန်တော်တို့ကိုဗစ်ရဲ့ဓာတ်လည်းခါရပါတယ်။နောက်တစ်ခါကျတော့ဒီအာဏာသိမ်းမှုနောက်ပိုင်းမှာဒီစီးပွားပြက်ကပ်လိုဟာမျိုးပေါ့ဆိုတော့ဒါမျိုးဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အောက်ခြေလူတန်းစားရောအလယ်လက်တန်းစားရောဟိုကြုံရတဲ့အနေအထားပေါ့လေ။ဆိုတော့တစ်ဖက်မှာကျတော့လည်းကျွန်တော်တို့ပฏิပက္ခကပို့ပြီးတော့ဟ
ဟိုပြင်းထန်တဲ့အဆင့်တစ်ခုကိုရောက်လာတဲ့လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့တော့ခုနပြောတဲ့ကိုဗစ်ရောကျွန်တော်တို့စီးပွားပြက်ကပ်ရောနောက်တစ်ခုကဒီကျွန်တော်တို့ပฏิပက္ခရောတံပေါင်းလိုက်တဲ့ခါကျတော့ဟိုပို့ပြီးတော့ဟိုတော့ထိခိုက်နေတာတဲ့အနေအထားမျိုးရှိတယ်လို့ထင်ပါတယ်ဗျဆိုတော့အဲ့လိုဖြစ်နေကြတဲ့အချိန်မှာအကောင်းဆုံး resolution
တနည်းအားဖြင့်အကောင်းဆုံးထွက်ပေါက်ကပါတယ်ခင်ဗျာတစ်ဖက်ကိုတစ်ဖက်အပြုတ်တိုက်တဲ့အနေနဲ့ထွက်ပေါက်ရနိုင်လားဒါတို့မျိုးစဉ်းစားဖြစ်စဉ်းနေလားဘယ်နည်းပုံစံတော်မယ်ဘယ်နည်းဖြစ်နိုင်မလဲဆိုတာကိုတနည်းသုံးသပ်ပါဦး
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဟိုဒီလိုမျိုးပေါ့နော်ဒီပြဿနာကဟိုပြည်လဲသွားမဲ့အလားလာတော့ကျွန်တော်ချက်ချင်းမမြင်သေးဘူးဗျဆိုတော့တစ်ဖက် ဟိုအမြင်ကရှိပါသေးတယ်ဗျဆိုတော့အဲ့ဒီအနေထားမှာတော့နှစ်ဖက်စလုံးကဟိုကျွန်တော်တို့ခေါ်တာတော့ဟတ်တင်းစတေမိတ်လို့ခေါ်တာပေါ့ဗျသူလဲနာကိုလဲနာဆိုတော့အခြေအနေမျိုးမရောက်သေးတဲ့ခါကျတော့ဟိုတွေ့ဆုံဆွေးနွေးရေးစကားဝိုင်းပေါ်လဲရောက်လာဘူးတော့လမ်းမမြင်သေးပါဘူးဗျဆိုတော့ဒီအချိန်မှာနိုင်ငံတကာအစိုင်းဝိုင်းရဲ့ထောက်ခံမှုဒီဒီမိုကရေစီလိုလားတဲ့ဘက်ကတော့
နိုင်ငံတကာအစိုင်းဝိုင်းဟာသူတို့ဘက်ကိုလည်းလေးစားနေတယ်လို့တွေ့ကြပါတယ်သုံးသပ်သူတို့ဆိုလည်းဒီတိုင်းမြင်ရပါတယ်ဆိုတော့အဲ့ဒီနိုင်ငံတကာအစိုင်းဝိုင်းပေါ်လေအင်ဂျင်နိုင်ငံတွေပါဝင်ကုလသမဂ္ဂတို့ကမ္ဘာနိုင်ငံတွေပါဝင်ရဲ့သဘောထားကတော့ဆက်နိုင်စင်စနစ်ချုပ်နှိမ့်ရေးဘက်ကိုဘယ်လောက်ထိအလေးစားနိုင်တဲ့အနေအထားရှိပါလဲဘူးအဲကျွန်တော်သုံးသပ်ချက်ကတော့ဒီနိုင်ငံ ကျွန်တော်ရှင်တဲ့ဟိုဖြစ်ဖို့မလွယ်သလောက်ပါပဲဗျာကျွန်တော်အဲ့တော့အများစုကတော့နောက်နိုင်ငံတွေပါဝင်တရုတ်ပါဝင်ပေါ့ဆိုတော့သူတို့ဖြစ်တော့အာဆီယံဟိုကိုပဲရှိတဲ့အတင်ပြီးတော့ဟိုလုပ်နေကြတာပေါ့နော်ဆိုတော့အထူးသဖြင့်တော့အာဆီယံဆန်ထရယ်လက်ဒီလိုပြောတဲ့ဟိုကျွန်တော်တို့အာဆီယံကနေရှေ့ဝင်ပြီးတော့ဖြည့်ရှင်းတဲ့လမ်းကြောင်းကိုပဲနောက်ကနေပြီးတော့အကုန်လုံးထောက်ခံအားပေးတဲ humanitarian intervention corridor. So general Ludadian Sanare Kuni, when you're being able to let any time you want, so that is swimming that we are
by. I remember ASEAN Digatra Donson to be in a ma ASEAN or Pimitri and Musu, you are sick on the Barat Johnny Roll and Makabulak Nara.
Hope I. So Gucci Niaro, the Diamond or ကိုရှိမတူတာတော့မဆုံးတာဖြစ်တဲ့အနေအထားမျိုးမြင်ရပါဗျာဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်တို့အခုမြင်ရသလောက်ဆိုရင်ဒီအာဆီယံမြန်မာဟိုကတချို့နိုင်ငံတွေကတော်တော်စိတ်ပြတ်လာတဲ့အနေအထားမျိုးတွေတွေ့ရတာပေါ့မလေးရှားကအခုပြောလာတယ်ဒီအာဆီယံထိပ်သီးအစည်းအဝေးကိုမဖိတ်ဖို့ဆိုတဲ့အနေအထားလောက်ကြီးပြောလာတာလည်းရှိပါတယ်ဆိုတော့အဲ့တော့ဒီအာဆီယံနိုင်ငံတွေမှာလည်းဒီလိုမျိုးရှေ့မတူးန
ဒီမှာပြုမဲ့စရက်ကအဲ့ဟာလည်းပဲဒီမိုကရေစီအင်အားစုဘက်ကမျှော်လင့်ချက်ကြီးတစ်ခုဖြစ်ပါတယ်အတိအကျကုလသမဂ္ဂမှာလည်းထုံပြီးကြောင်းပဲအဲ့ဒီ NUG ကိုကိုစားပြုတဲ့အဲ့မှာကြီးကိုဆက်လက်ပြီးတော့အစီအမံမပြုဘူးဆိုတဲ့အထိဖြစ်လာလေမလားမျှော်လင့်ရပါတယ်မျှော်လင့်တဲ့အတိုင်းဖြစ်လာပြီဆိုပါအောင်တော့အဲ့ဒီဟာကိုကစစ်ကောင်စီကဘယ်လောက်ယူဆိုင်မလဲအဲ့ဒီဟာနဲ့ကပြုတ်ပြနိုင်မလား
ဟိုလုံးကဆိုရင်အင်ဒိုနီးရှားကုလသမဂ္ဂကတော့နှုတ်ထွက်ခဲ့ပြီတာပဲစုကနှုတ်လက်ထက်တုန်းကဆိုတော့အခုကအဲ့လိုသူတို့အစီအမံပြုရေးမပြုရေးကိစ္စတွေမှာအန်ယူဂျီဘက်ကအလေးသာသွားရင်တော့စစ်ကောင်စီကအဲ့ဒါကိုယူဆိုင်ပါမလားထိရောက်ပါမလားခင်ဗျာထင်သလားအဲဟုတ်ကဲ့ကိုကျွန်တော်မြင်တာတော့ဒီစံတမာကြီးလုပ်ငန်းတွေမှာပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီစူပါပါဝါလို့ခေါ်တဲ့နိုင်ငံကြီး
အဲ့တော့ဒီနိုင်ငံကြီးရဲ့သဘောထားကပဲအခုယူအန်ရဲ့ဆုံးဖြတ်ချက်ကြီးယူအန်ရဲ့ဒီကျွန်တော်တို့ဆိုင်ရေးတမရေးလုပ်ငန်းတွေမှာအများကြီးဖျောက်တယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့တော့ဘာကွန်ပလက်ပြောလင်းချက်ထားတာပေါ့နော်ဒီ NGO ဒီမှာပြလိုက်မယ်ဒီကနေ့တစင်းဆက်သူတိုးသွားမယ်ကျွန်တော်ရှင်တဲ့လက်တွေ့အနေထားမှာအများကြီးခက်လိုက်မယ်ထင်ပါတယ်အဲ့လိုအစီအမပြုနိုင်ရဲ့အ
ကျွန်တော်ဒီလိုနိုင်ငံတစ်ခုအတွက်ပေါ့နော်အပြောင်းလဲဖြစ်ဖို့ဆိုပြီးတော့ဟိုကျန်တဲ့နိုင်ငံတစ်ခုကသူ့ရဲ့ဘာကောင်းလဲရှိသမျှအင်အားသုံးပေးတာတို့နောက်တစ်ခုကကျွန်တော်ကိုယ်တိုင်ကိုယ်ကျဝင်ရောက်ဆက်ဖက်တာမျိုးကကျွန်တော်ထင်တယ်တော်တော်ခက်လိုက်မယ်လို့ထင်ပါတယ်နောက်တစ်ခါကျတော့အနောက်နိုင်ငံတွေပေါ့အထူးသဖြင့် US
နောက်တစ်ခါကျတော့အနောက်နိုင်ငံတွေပေါ့အထူးသဖြင့် Nilan
ဘယ်လိုလို့ထင်ပါလဲဘာလို့ကြားရမလဲအဲ့တော့ကျွန်တော်အနေနဲ့ကတော့ဟောလေဟိုဘာခေါ်မလဲအားလုံးဟိုဘာခေါ်လဲမျောလင်းကြတဲ့အတိုင်းဖြစ်လာလိမ့်မယ်လို့တော့အဲ့လိုမျိုးမပြောချင်ဘူးပေါ့နော်ဟိုဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဟိုတွေးဆုံဆွေးနွေးရေးစကားဝိုင်းကိုတော့တစ်ချိန်တော့ရောက်လာမှာပဲဆိုတော့ဒါပေမဲ့လည်းဒီတွေးဆုံဆွေးနွေးရေးစကားဝိုင်းကိုရောက်ဖို့ကကျွန်တော်ထင်တယ်တ
တင်းမှန်နေတာလို့ပြောမှာပေါ့နော်ကျွန်တော်စောစောပြောခဲ့သလိုပဲစစ်တပ်ပြည်မဲ့လူ negotiator လာမှာတော့မဟုတ်ဘဲနဲ့သွားမတွေ့နဲ့သူတို့နဲ့ပဲတွေ့ရမယ်ဆိုတော့တစ်ဖက်သက်ကြီးဖြစ်နေတယ်လို့ထင်တာပဲအဲ့တော့ဒီစစ်ကောင်စီကို convince ဖြစ်အောင်သူကသဘောထားတင်းညွတ်လာအောင်ဘယ်လိုများလုပ်သင့်တယ်လဲခုနနိုင်ငံတကာရောပြည်တွင်းဘက်ကရောစပောင်းပြီးတော့ဘယ်လိုနည်းနဲ့များကြံစားရကောင်းမလဲကွန်ဗင်းစင်းအမိရ
ကျွန်တော်မြင်တာတော့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မြင်တာတော့ဟိုတွန်းအားရောဆွဲအားရောဒါမျိုးရှိနေမယ်လို့ယူဆပါတယ်ဆိုတော့အဲ့တော့ဒီအာဆီယံရဲ့ဒီလိုမျိုးအခုလိုခပ်ပြုတ်ပြုတ်ပြောင်းပြောင်းဟိုဝင်ရောက်တဲ့ကိစ္စမျိုးတော့မှလက်မခံနိုင်ဘူးဆိုရင်ဆိုတော့သဘောကတော့ဒီအနောက်နိုင်ငံတွေကပုံပြင်းထန်တဲ့ဒဏ်ခပိတ်ဆို့မှုတွေလုပ်ဖို့ဆိုတာကိုကိုယ်တိုင်ဖိတ်ခေါ်သလိုဖြစ်လာတဲ့အနေအထားပါဆိုတော့နောက်တစ်ခုကကျတော့အခုလက်ရှိစစ်ကောင်စီကြီးမဲ့ဆိုရင်လည်းဟိုမဟာမိတ်သိနေတဲ့အနေအထားမျိုးလို့ယူဆလို့ရပါတယ်ဆိုတော့အထူးသဖြင့်တော့ရုရှားနဲ့သရုပ်ပဲရှိသလိုဖြစ်တာပေါ့နော်ဆိုတော့အဲ့တော့တရုတ်နိုင်ငံပြန်ကြည့်ရတော့မှအခုနေသားဟိုသုံးသားရတော်တော်ခက်ပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုစီးပွားရေးအဓိကကြတဲ့အခုနေဆက်ကုံစုံရေးနေဆိုရင်ဟိုကိုဗစ်ကြောင့်တော့အကြောင်းပြတယ်ဒါပေမဲ့နေဆက်ကုံစုံရေးတွေကလုံးဝပိတ်သလောက်အနေအထားရှိနေတာပေါ့ဗျာဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့တိုင်းပြည်ထဲမှာအခုရုံးကန်နေရတာကဒီစီးပွားရေးအခက်အခဲကိုရုံးကန်နေရတော့ကျွန်တော်ထင်တယ်ဟိုဒါကိုဟိုဘလောက်ထိဟိုပြင်ခံမှာလဲပေါ့နော်ဒါမှမဟုတ်ရင်တိုင်းပြည်ကနေကြည့်ပြီးတော့ဘယ်လိုလိုက်ပြောကြမလဲတွေးဆဆွေးနွေးကြမလဲဆိုတာပိုရေးကြီးရထင်ပါတယ
်ဟုတ်ကဲ့စီးပွားရေးလည်းပဲတကယ်ငတ်တာပြည်သူငတ်တာအုပ်ချုပ်တဲ့လူတန်းစားကမငတ်ပါဘူးခင်ဗျာကျွန်တော်အဲ့ဒါတစ်ပိုင်းနောက်တစ်ခုကဒီအာဆီယံကိုရှင်းတိုင်းတင်ပြီးတော့နိုင်ငံတကာကူညီပံ့ပိုးတဲ့ကိစ္စမှာ Humanitarian Assistance ကိစ္စဒါကြင်စာနာရဲ့အထောက်ပံ့ပေးမယ်ကြည့်ရဆိုလဲပြည်မြင့်ဌာနပြောလာကြပါတယ်အဲ့ဒီလုပ်ငန်းတော့ဒီစစ်ကောင်စီနဲ့ NUG ဒီဒီမိုကရေစီအင်အားစုရဲ့လူစိတ်ဝမ်းကွဲတိုက်ခိုက်ပြစ်ဒဏ်ဖြစ်နေချိန်မှာဘယ်လောက်ထိရောက်နိုင်မှာမလဲအဲ့ဒီနိုင်ငံတကာရဲ့စာတမ်းမှုအကူအညီအဲ့ဒါလည်းတံပြားရှိရကျွန်တော်ကတော့ဘယ်လိုသဘော
ဟုတ်ပါတယ်ဆိုတော့အထူးသဖြင့်တော့အခုကျွန်တော်တို့တိုင်းပြည်ထဲမှာ IGP ပြည်တွင်းဒုက္ခတွေပေါ့နော်အရေးအတွက်ကဟိုတော်တော်ကြီးကိုသိငနာနဲ့ချီတိုးတက်သွားတဲ့အနေအထားမျိုးရှိပါတယ်ဆိုတော့နောက်တစ်ခါအခုကျွန်တော်တို့တွေ့နေရတဲ့သတင်းတွေဆိုရင်ဆိုပါစို့စပါးရိတ်သိမ်းရတော့မယ့်အချိန်ရောက်လာပြီဒါမဲ့လူတွေကဟိုစစ်ရှောင်တွေရလို့မရိတ်သိမ်းနိုင်တော့မယ့်အနေအထားမျိုးပေါ့နော်ဆိုတော့အဲ့လိုဘက်ပေါင်းစုံအခြေအနေကြောင့်ဆိုလို့ရှိရင်ဟိုကျွန်တော်တို့အငတ်ဘေးဆက်ရောက်လာနိုင်တဲ့အနေအထားလည်းရှိရဆိုတော့ကျွန်တော်ထင်တဲ့လူသားချင်းဟိုစာနာမှုအနေနဲ့ဝင်ရောက်ဆက်ဖက်တာပေါ့အကူအညီပေးတာကြဲဒါမျိုးကိုတော့ကျွန်တော်ထင်တယ်ဟိုရေရှည်မြင့်ပယ်လို့ဖြစ်နိုင်ဘူးလို့တော့ကျွန်တော်ယူဆပါတယ်ဆိုတော့အဲ့တော့အဲ့လိုမျိုးအကူအညီပေးတဲ့အခါမှာလည်းဟိုဘက်ပေါင်းဆောင်အင်အားစုတွေညှိနှိုင်းပြီးလုပ်ရအောင်ပဲလို့တော့ထင်ပါလေကြ
။ဟုတ်ကဲ့နောက်ဆုံးပြည်သူတွေအတက်စရာတခွန်းပြောကြစို့ဆိုရင်ဘာပြောကြမလဲခင်ဗျာ
။ဟိုအခုချိန်ကြီးကတော့လက်ရှိစစ်ကောင်စီကိုထောက်ခံမှုကတော်တော်နည်းတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်။ဆိုတော့အထူးသဖြင့်တော့ဆိုပါစို့အမှုပညာရှင်တိုင်ဝိုင်းကျွန်တော်တို့သတင်းစာဆရာလောကစသဖြင့်အဲ့လိုကောင်စီတွေဖွဲ့တဲ့နေရာမှာတော့မှတကယ်ဟိုပြည်သူချကြောမလုံနိုင်သေးတဲ့အနေအထားတွေတွေ့ရပါတယ်ဆိုတော့အဲ့တော့ပြည်သူလူထုကဒီလိုပဲဆက်ပြီးတော့ဟိုတင်းခံဆန့်ကျင်နေတယ်ဆိုတာဟိုကလည်းဒါကျွန်တော်ထင်တယ်အားကျစရာအခြေအနေတစ်ခုလို့ထင်ပါတယ
်ပူဇော်ဇန်သားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ် ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့အမေရိကန်ပြည်ထောင်စုလက်စ်ဗီကတ်မှာထိုးတက်ခဲ့တဲ့ WBC ကမ္ဘာဟေဗီဝိတ်ချန်ပီယံလူဝဲအကြောင်းနောက်ဘာစီလိုနာအသင်းရဲ့ဘန်နာရဲ့အခက်အခဲအခြေအနေအပါအဝင်
WBC ကမ္ဘာလက်ဝဲကောင်စီရဲ့ဟေဗီဝိတ်ချန်ပီယံလူဝဲကိုအမေရိကန်နိုင်ငံလာစ်ဗေဂတ်မြို့မှာဒီကရက်စနေနေ့ကထိုးသက်ခဲ့ကြပါတယ်ဗြိတိန်နိုင်ငံကလက်ရှိ WBC ဟေဗီဝိတ်ချန်ပီယံတိုင်ဆန်ဖျူရီနဲ့အမေရိကန်ကဒီယွန်တေဝိုင်ဒါတို့ထိုးသက်ခဲ့ကြတာဖြစ်ပြီးတော့ဒိုင်ဆန်ဖျူရီကဒီယွန်တေဝိုင်ဒါကိုဆက်တချီမှာအလဲထိုးပြီးတော့ချန်ပီယံဘက်ကိုကာကွယ်သွားခဲ့ပါတယ်။မြောက် ထိုးနိုင်ခဲ့ပေမဲ့သရုပ်ထအချီမာတော့ဝိုင်လဒါရဲ့ညာဝိုင်လဒီတွေကြောင့်ဖျူရီဟာကျန်းမာကိုနှစ်ချိန်လဲကြခဲ့ပါတယ်။ဒါပေမဲ့ဆက်တချီမာတော့ဖျူရီကဝိုင်လဒါကိုအလဲထိုးပြီးတော့WBC ဟဲဗီဝေ့ချန်ပီယံဘွဲကိုကာကွယ်သွားခဲ့ပါတယ်။ဖျူရီဟာဒီပွဲနိုင်လိုက်တာကြောင့် 와일더하디뽀에쇼도아베메레 အငင်းပွားစရာဂိုးနဲ့နဂိုးတဂိုးနဲ့နိုင်ပြီးတော့ဘိုးဆွဲသွားပါတယ်စပိန်ကအိုရာဇဘောကာ66မိနစ်မှာဂိုးရင်သွင်းခဲ့လို့စပိန်ဂိုးရတာကိုပြင်သစ်ကဘန်ဇီးမားကနောက်နှစ်မိနစ်အကြာ66မိနစ်မှာအေရီယာဘယ်ဂျန်ကနေလှလပပပြန်ချေခဲ့ပါတယ်ဒီဘက်အတွက်အဆုံးဖြတ်ဂိုးကိုတော့အမ်ဘာပေကမိနစ်80မှာလူဂျွန်နဲ့အနေထားကနေသွင်းသွားခဲ့လို့ပြင်သစ်ကနဂိုးတဂိုးနဲ့နိုင်သွားခဲ့ပါတယ်နေးရှ
beaucoup de fierté. C'est le premier pour moi.
Il souffle, tu vois, de dégo, il dit le souffle, tu dis, de gazaïa, la goulée, ou j'engrais, tu vois, go yuvale. Tu es dénée de bien gazaïa, n'a yale, tu vois, j'en bien yuvale. Tu vois, le dog, j'osa rire à vie. A cause de bien des dénarines et de souya boudala vie. Tu le souya la dé, tu es dénée par le diploma, naga jimanja de sila vale. Tu vois, le ding, de gay, ding on de dema.
Tiba Mapiende and I go ha Lucho Nevido, Tibima Pianjara Male, Bolomwe, we went to Riga, Daha Lucho Nirago, Sension Lene Tuyaraja, Kumia and I Buso Vido, Piogevare. Tavime, Viane Pianchi, Kevi Mele, now Soma, Gobi Laidaja, Nimboziari, Chiche, we went Yarile, Pietwa Gevare. Italy, Belgian, we are Tatia Nia, Lubemara, Italyga, Belgian, Nagoda Gunen, I dogevare. Belgian government will go to the Nations League when a Pada Bio, Yoba Bolong Pajago, a teacher, women like Bale. Nations League at Tadia near Lubeha, UEFA and Ninet, Yoga and Tolan going on a Paisan Yabo to load their Puepshe there, so we are to go with an Idawa. Tabian Gavalago and the Jamba, so you tell a case out with women to Abido, Guavalong Pajoha, Guavalan and the Jamba, we pass and Yabo with Chini Jabido, Bolong Maria, Jankai Mugu, Baduma, Limataja, Uso Bido. ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ခင်ဗျာဒီဘောနဲ့အတူကမ္ဘာဖလားခြေစစ်ပွဲတွေကိုလည်းကစားခဲ့ကြပြီးတော့ဒန်လန်လေးကတော့ဥရောပဇုံကအသင်းကြီးတွေထဲကဂျာမနီကမြောက်ပိုင်းမက္ဆီဒိုးနီးယားကိုလေးဂိုးဂိုးမရှိနယ်သာလန်ကဂျီဘရော့တာကိုချက်ဂိုးဂိုးမရှိနဲ့နိုင်ပြီးခရိုအေးရှားနဲ့စလိုဗာကီးယားကိုနှစ်ဂိုးစီသေးကျသွားပါတယ်ဒါကြောင့်ဂျာမနီအသင်းဟာအခုဆိုရင်2024အောင်တဲ့အသင်းဖြစ ကို 3 ခုကိုမရှိနိုင်ပြီး Chile က Paraguay ကို 2 ခုကိုမရှိ Venezuela က Ecuador ကို 2 ခုတကို Bolivia က Peru ကို 2 ခုကိုမရှိ Colombia နဲ့ Brazil တို့ကိုမရှိသေးကြခဲ့ပါတယ် Argentina နဲ့ Uruguay ပွဲမှာတော့ Messi က 2 ခုသွင်းပြီး Dominica သားတွေထဲမှာ နိုင်ငံတကာပွဲတွေမှာပထမဆုံး goal 80 သွင်းတဲ့သူဖြစ်လာခဲ့ပါတယ် တချိန်တည်းမှာပဲ Portugal တိုက်စစ်မှု Ronaldo ကလည်း Qatar နဲ့ ခြေစမ်းပွဲမှာ 2 ခုထပ်သွင်းပြီးတော့ နိုင်ငံတကာပွဲတွေမှာစုစုပေါင်း 112 goal ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ Now the ball on the Danny Maro, Spain and Nameji Barcelona, Tengaro, Pigger and Bolo Yadi Ma. Jurongwe Lea, Shisat, Shung Pogger, Elo, Pigger and Baga, Tinari Bari. Barcelona, Tenha, Elo, Dola Lea, Shisat, Shung Pogger, Pigger, April, Lagaro, Diwali, Kayangani, T. Picket, Elo. A day at Muzan, Yashijo, Raven Ravadaga, Piolai Bari.
Quem vem trovar quando vem arrivar? Al 17 de março.
Adema, bigger evil, Willow, Mishiro, Jaw, Adea Lunga Levamuri, Samalon, I know that he picked up the Kaluda, Club Dinga, Arazal Limited Company, Soye, Chadilam, Chibale.
As Luna Deha, Adea Banae Piazanari, Jaw, Messiga, Laza, Tawa, Show You Rama, Sajo Tadangu, Tadulu Mayabe, Messile Piachigo, Pyongyar, he picked up you. Ujimara, Lariga, Male, Conapoza, Bijima, Sven Kuma, Yonida, Jaw. Kakazum Kala Kugu Yen Sainia Elu Pua Map Chibarek, yeah. In the Bow magazine at Chimin, Natana set a kunit, and it da gonzo bolonga matsu, she wallon suit nama yuche like that Lucy and Twalagewabi, Muda Baga Yao Tongzen, Mudmi Baga Yana Sego, Auduba Sia Niga Tobian Libido, Mudava Mara, Messi, Ronaldo, Lewandowski, Neymar, Mbappe, Haaland, Jordan Ho, County Sashi, Zazmari, Power Nagabido, Amuse Me Bamaro, Natal Sakurunga, Yatar, American, Tinga, Megan Rapinuro, Pamela Gevau, Amuse Abama, Messiga, Argentina, to Copa Pla, Yatarajau, Tabido, Yanangi, she's a low. Italy Gazama, Jordan Hogaro, you in a town of Sayo, Champions League, your Yatarajau, Tule Lala, County Bari, Tabian Bayan, Taxemu, Lewandowski, Gale, Manega, Bundesliga, Ma. Whole is a job, Timido, Yobaya, Gomiazo, when that Shifanatsugu, Yakara job. Hiluridaro, the child to read Lala, Kangong Chinese, Sura, Pyoja in a way. Hilbaya Alzagana, Godi Mavet, Sonda Lima.
Koyanae Alzaganago, Nasingera, Chiparishi, Tidrimae, Bodapunya, a best in Canary Garo Telabare. Fiorani told you a season in Nepatalu, Torashin in Nine, Wivan Jambijene, Sayeta Satuajene, so you email is a Burmese at viewing news or Gungu Pebu Nandalu, viewing Yamabaya, Facebook Samyanagani, message Kani Jacine, Satu and Imarishi, viewing make and the Yamabada season Nigu Nas in Yara Pipare, a good Jani did at Chimaro, now so we are drinking the goo, Kujojo the intellect of Yapi Vashim.
Yamayi, ASEAN to the man at the worst of the Los Ambu, ASEAN both war to Nijan Hajaku, Alien Yan, Namaganga, Tiwa, account of Wabu, Sikonsigo, Uraba Damaka, EU got towns to Labare, Tabi, Yamanangu, ASEAN to the man, Poma, Layana, Yisi Zimbu, two Twijinuri, Alune, Lulula, Twist of Nizibu, Luades Ragule, Ignias when two Benyakuma, EU got Tobia Tavare, ASEAN to the man, Brunei, Vianangaja, Winji, Ivan Yusuf. The morning and lie out be bet along at the sandu, along at Bissome Gisa, Sikonsin and Hine Sunirari, Tilemu, Maya Lire, Chimare, EU yet, I don't also jet Tolarawa. Sikonsi Jamai Tanaya to Bianjaya, Lunger and Selina, Dim Manangama, Kuvinari Yoga Sanya, Dakanamuna, Bong, the Township, and Sia, Chosat Kugu, Sigerama, now that Yoga Budu, the Tongaya, Konstantoya, Shigare, now that Bisson Ugaro, Bonsa Leo, Shibare. Rumukuni Sosho Duigaro, Manage Gusadu Jidweha, Tiawin Topian Date, Pumiana in Elu, Kamanjavare. Rashanangama, coronavirus necessitated this Hunu Jidweha, Tignima, Judiam Yaje, and Yazo Jidwe Yokebare, Lunger and Selina Yuin, Kubi Yoga, don't this Hunu Kuya, Cecilio, Shiget Elu, Rasha, Kubi Yoga, Tanaga, Topiamare. Facebook community of Manganelus on Jodugu, Punja Porducare, Francis Hogan, Bigger Vinibaga, Tosu Gere, Madani Alung Teni Tabu. Teledo Comedy Ura Duga, Facebook Muzon Yashijugu, Tonsu Labarakmia.
Abdovala Sadonyani, Bodapunya, and now Sonya Trinjin Yogu, Kojojo Ding up Yopia Bigger up Chaparishi. Tiganina to a season Tolu Yemuga Kuzo Winline Chapare, Sabai Saya Engineer Rigaro, PJ Ilias Ne, Bill Andre Rup Chaparishi, Samanga Sumoma, Dina season ego, Tawi Utisa Bigger up Chapare. View American Tanya, Tanya season ego, Nyako Nayani Senaiti, American Bidanzu, Washington DC Murogani, Daya Tolin Bigger Up Chaparishi, season ego, a season BBJ, Nyasa Nayani, Saturnaiti, the Jane Jamiro Nasenai Mare, View ego Nadora singer to a Jesu two wedding Shibarishi, Tora Shimiane de Gua, Namapi to Biza Alo, Sechana, Kujama, Bibia, Wigwalu, Luya Sanapi Zabazishi.
This program has come to you from the Voice of America, Washington.